မနက်ဖြန်ဆိုရင်အတာတကြံအကျိုးနဲ့ရောက်ပါပြီ။နှင်ဟောင်းကိုနှုတ်ဆက်ပြီးနှစ်သက်ကိုကျိုးတဲ့မြမယူကအတာတကြံမှာလူတွေရဲ့ဘဝအမောတွေပြေဖို့အတာရည်အေးနဲ့ပက်ဖြန်းကြသလိုနှင်ဟောင်းမှာဖြစ်ပျက်ခဲ့တဲ့နိုင်ငံရေးစီးပွားရေးလူမှုရေးတွေကိုမြမယူကတန်ကြပ်တွေနဲ့ဝေဖန်ထောက်ပြလေးရှိတာကလည်းမြန်မာနိုင်ငံတနိုင်ငံထဲမှာပဲရှိတဲ့မြမမူပိုင်ယဉ်ကျေးမှုတစ်ခုလို့ပြောဆိုနိုင်ပါတယ်။တန်ကြပ်တွေမှာရိုးရဆိုင်ဝိုင်းနောက်ခံတီးလုံးတွေကမြမယဉ်ကျေးမှုကိုဖော်ကျူးသလိုအဖွဲ့နဲ့လောကခံရတာကလည်းနိုင်ငံတိုင်းမှာရှိရတဲ့အသင်းအဖွဲ့စိတ်ဓာတ်အသင်းအဖွဲ့လောက်ရဖြစ်ပါတယ်။အဲ့ဒီပြင်တန်ကြပ်ဟာဖြော်ပြရေးတသက်မဟုတ်ပဲလူအဖွဲ့စည်းရဲ့စာဝတ်နေရေးနဲ့စီမံခန့်ခွဲမှုတွေကိုဝေဖန်ထောက်ပြတဲ့အတွက်မကောင်းတာမြင်ပြီးကောင်းတာပြင်ဖို့ရိုးရယဉ်ကျေးမှုနဲ့ဝေဖန်ရေးပေါင်းစပ်ထားတဲ့အမှုပညာတစ်ခုလို့လည်းပြောဆိုနိုင်မှာဖြစ်ပါတယ်။ဒီနှစ်မှာလည်းတန်ကြပ်အဖွဲ့တွေပြင်ဆင်နေတာတွေ့ရပါတယ်။အဲ့ဒီအဖွဲ့တွေကရန်ကုန်တိုင်းတကုံစိတ်ကမ်းမြို့နယ်ကတာကီနွယ်တန်ကြပ်အဖွဲ့ရဲ့ဖြောပြတန်တချို့ကိုအင်တာနက်စာမျက်နှာမှာကြီးကွင်းရလိုက်ပါတယ်။သူတို့အဖွဲ့ရဲ့တန်ကြပ်ထဲမှာဖွဲ့စည်းပုံပြင်ဆင်ဖို့ပြည်သူ၅သန်းလက်မှတ်ထိုးတောင်းဆိုခဲ့ပေမဲ့လက်လျူရှုခံနေရတာကိုထောက်ပြရတာအခုလိုကြားရပါတယ
်။
တခါသမိုင်းဆင်လာကြီးခဲ့တဲ့ကျောင်းသားသမဂ္ဂကို Union ဆိုတဲ့စကားလုံးနဲ့အစားထိုးဖို့ကြိုးစားလာတာကိုလည်းအခုလိုထောက်ပြထားပါဗျာ။ဒါအပြင်ဆန္ဒပြသူကိုပုံမှန်ဆက်ရှင်နဲ့အေးအေးယူပေမဲ့လက်ပတ်ညီတွေနဲ့ရိုက်နဲ့ဖန်ဆီးသူတွေကအပြစ်ကနေလွတ်နေတဲ့အကြောင်းတယောဝေဖန်ထားတာကိုလည်းအခုလိုကြားရပါတယ
မြန်မာနိုင်ငံတနိုင်ငံထဲမှာပဲရှိတယ်မြမယူကတန်ကြပ်နဲ့ပတ်သက်လို့တင်ပြလိုက်တာပါခင်ဗျာ